တရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာနိုင်ငံပေါင်း2000ကျော်ကိုကူးစက်နေပေမယ့်အရှေ့တောင်အာရှနိုင်ငံတွေထဲကလူဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာတော့အခုချိန်ထိကူးစက်သူရှိတယ်လို့မကြားရသေးပါဘူး။ဒါပေမဲ့လည်းဗိုင်းရပ်စ်အန္တရာယ်ကိုစိုးရိမ်မှုတွေကြောင့်ခီးသွွားတွေကြားရေပန်းစားတဲ့ဘာလီကျွန်းအပါအဝင်နေရာတော်တော်များများမှာရိုက်ခတ်မှုတွေကြုံနေရပါတယ်။အကြောင်းဆုံးကတော့ VOA သတင်းတောက်အာဟာဒင်ဥတ်မာပေးပို့ထားတဲ့သတင်းဆောင်မကိုအခြေခံပြီးကိုအောင်လင်းဦးကပြောပြမှာပါရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်ရကလေရင်ခီးစဉ်တွေဖျက်သိမ်းရတာတွေရောက်နေပြီးသားခီးသွားတွေကနေရမပြောင်းနိုင်သူတွေလည်းရှိနေပါတယ်။ဘာဒီကျွန်းမှာရောက်နေတဲ့တရုတ်ခီးသွားမမီကတော့စိတ်ချရတဲ့အချိန်ထိဆက်နေသွားဖို့ဆုံးဖြတ်ထားပါတယ်
။因为现在那边疫情比较严重嘛。
အခြေအနေကစိတ်မချရသေးလို့မပြောင်းချင်သေးပါဘူး
။ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းဘာလီပြည်ပြည်ဆိုင်ရာလေဆိပ်ကလွင်မူကြီးကြပ်ရေးဌာနကနေဗီဇာတက်တန်းတိုးပြရဆိုတရုတ်ခီးသွား300ကျော်တိရှိပါတယ်။တရုတ်ခီးသွားလေဝေးလောင်းကတော့ပြောင်းခြင်းပေမဲ့မပြောင်းနိုင်တဲ့သူပါ။
是那个航班停了本来我们
想这个我真的变进来的大部分的 coronavirus 心里比雷音起人的来撇开了一边路来没有吧
coronavirus 故事没有很大部就问的你呢丢皮马一个带来雷音的阿龙飞回来爱人的个沙路印度尼西亚虽然个也上台来讲了比比三雷音也表演了而于阿三努力他们个表演了
Untuk seluruh rute penerbangan dari Bali.
Bali Junen, dia di mari jaksi sini alung upcetin lagi dari sini lo. Ya sengtah awi dari siwa. Ya sengtah awi kisi bangga depak ut ni alih dek pun kusi wala. Hong Kong, Taiwan, Jun, Taipei, Gu, Chunjian, ne biswe ni dek kisi ni suruh sini wadi ya.
လင်းခီးစဉ်တွေရုတ်တရက်ရဆက်လိုက်တဲ့အတွက်နေရပြောင်းခြင်းသူတရုတ်နိုင်ငံသား60တယောက်ကိုတရုတ်ဆူရအစီအစဉ်နဲ့ဖေဖော်ဝါရီလ10ရက်နေ့မှာပဲပြန်ခေါ်ယူခဲ့ရပါတယ်။ဘာလီကျွန်းမှာရောအင်ဒိုနီးရှားတနင်္ဂနွေလုံးမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုမတွေ့ရသေးတဲ့အကြောင်းအင်ဒိုနီးရှားအနာဘဏ်ကြီးကပြောဆိုထားတာပါ။ဒါပေမဲ့လည်းဘာလီကျွန်းကပြန်သွားတဲ့တရုတ်နိုင်ငံသားတယောက်မှာဗိုင်းရပ်စ်ပိုးတွေ့ရဆိုတဲ့သတင်းထွက်ပေါ်လာတဲ့အတွက်စုံစမ်းစစ်ဆေးခဲ့ရတဲ့အကြောင်းလည်းဘာလီကျွန်းကျန်းမာရေးအေဂျင်စီကEYN Widya ကပြောပါတယ်
။ Yeah, setelah kami melakukan diskusi dan analisa.
ရောဟာပြောချင်ရောတရုတ်နိုင်ငံနဲ့ဘာလီကျွန်းမှာနေခဲ့တဲ့ချင်းလေးကခွဲခြားဆန်းစစ်လေ့လာကြည့်တဲ့အခါရောဟာပြောချင်ကြော်နေတာတွေ့ရပါလေ။ဒါကြောင့်လေလူနာဟာတရုတ်နိုင်ငံမှာ virus ကိုကူးခံရတာဖြစ်ပေါ်ပြပါလေ။တကယ်လို့တရုတ်နိုင်ငံမှာကူးစက်ပြီးဘာလီကျွန်းရောက်လာတယ်ဆိုရင်လေအခုလောက်ဆိုတရုတ်ကကူးနေတော့ပါပြီ
။ဘာလီကျွန်းကိုလာရခီးသွားရတဲ့မှာတရုတ်နိုင်ငံသားတွေကဒုတိယအများဆုံးပါ။ဒီကနေ့2019ခုနှစ်ထဲဘာလီကျွန်းကိုလာတဲ့ခီးသွား6တန်းကျော်နဲ့တရုတ်နိုင်ငံသားက1တန်းကျော်ထိရှိပါတယ်။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်လေကြောင်းခီးစဉ်တွေဆိုင်းငံ့ထားရတဲ့အတွက်ခီးသွားလုပ်ငန်းမှာအထိနာလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါ။ပြီးခဲ့တဲ့လတည်းမှာတရုတ်ခီးသွား2000ထက်မနည်းကခီးစဉ်တွေကိုဖျက်ခဲ့ကြတယ်လို့လည်းဘာလီကျွန်းရဲ့ခီးသွားလုပ်ငန်းအေဂျင်စီအခြေခဲ Iputu Estua ကပြောပါတယ်။
penurunan jumlah kunjungan ini pastilah
lela ne tu ne to re de de yin khin sin ni ma raw ti ti sa sa chi kai par de dutiya ni ne ga raw khi twa long ngan agency dwe tatiya ga raw elan nyon dwe hotel dwe le twa de niya dwe amatya pisi yang sain dwe lo ale pat mya de niya dwe ma ba chi kai kon par de
tawin shi dwe ga raw di lo chi ni myo a yin ga le chou mu de twe tait ma so yin nya bu lo so ja par de တကယ် 2000 ပြည့်လွန်နှစ်ဒီမှာတော့အသက်ရှူလမ်းကြောင်းဆိုင်ရာစားစရောက2002ခုနှစ်တုန်းကဘာလီကျွန်းပေါ်မှာရှိတဲ့ necklace တွေဘုံးခွဲခံရမှုတွေနဲ့2005ခုနှစ်ကအချမ်းဖက်တက်ခတ်မှုတွေကြောင့်ခီးသွားတွေအလာနေခဲ့ပူပါတယ်။ဒါပေမဲ့လည်းချင်းနေတွေအေးချမ်းသွားတဲ့အခါခီးသွားတွေပြန်ရောက်လာလေရှိတဲ့ကြတာကြောင့်ကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်မှုတွေကနေပြန်လည်နှလန်ထူလာမယ်လို့လည်းမျှော်လင့်နေကြတာဖြစ်ပါတယ်ခင်ဗျာ။